မကွေးတိုင်း6မြို့နယ်ကအာရမလူအားပေးကိစ္စနဲ့ပတ်သက်လို့လူအားပေးစင့်ခေါ်ခံရတဲ့အစိုးရဝန်ထမ်းတွေကားချောဆွဲခံရသူတွေအာနာပိုင်းတွေနဲ့အယလူဌာနကိုယ်စားလှယ်ကို RFA ကဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ်။အပထမဦးဆုံး6ရင်းနှံမြေရင်းနှံတဲ့ပို့ဆက်ပြင်ဌာနကအဝန်ထမ်းတူကိုအခုလိုစမေးကြည့်ပါမယ်။ကျွန်တော်တို့သိသလောက်ဆိုရင်ဝန်ထမ်းတွေကိုအာရမလိုအားပေးခိုင်းတယ်လို့သိရတယ်။အဲ့လိုလိုအားပေးခိုင်းဖို့အတွက်ဘယ်လိုစင့်ခေါ်လဲရှင်းပြပါအောင်
။ဟိုကျွန်တော်တို့ဌာနထဲမှာကျွန်တော်ဌာနမှူးကြီးရယ်ကျွန်တော်တို့ဌာနမှူးကြီးဟာကျွန်တော်တို့ဒီသူ့လျှောက်ကအောက်ခြေဝန်ထမ်းတွေကိုခေါ်ရပေါ့။ခေါ်ပြီးကျွန်တော်ဒီကျက်စုပြင်စိုက်သူရေးလုပ်ငန်းကိုကျွန်တော်လိုက်ပြီးတော့စိုက်ပေးရမယ်။မစိုက်ဘူးဆိုရင်အရေးယူမယ်ဆိုပြီးကျွန်တော်တို့ပြောတယ်။အဲကျွန်တော်တို့ဒီ blackboard ကြီးတွေမှာလည်းမြေပြူကိန်းနဲ့ရေးတယ်တော့လူတွေကိုလည်းခေါ်ပြောတယ်ဗျ။
အဲ့တော့လူတွေကိုလည်းခေါ်ပြောရဲဆိုတော့အဲ့ဒါဘယ်နေ့ကပြောတာလဲဟလာဟိုဘယ်အရာရှိအဆင့်ကပြောတာလဲအဲ့ဒါသိချင်ပါတယ်
။ဟောကျွန်တော်တို့ဒီရင်းနှီးမန်နေဂျာကတော့ဘုံဘူးစီအောင်ပေါ့ဗျာ။အဲသူ့ရဲ့အမိနဲ့ကျွန်တော်တို့ဒီရင်းနှီးဌာနအသီးသီးရှိတယ်။ဌာနတွေမှာကျွန်တော်ပြောမယ်ဆိုတော့ဒီထုတ်လုပ်ရေးတို့နောက်တွင်းတူတို့တဲဘုဆက်ပြင်းတို့ဂဲရီတို့ပေါ့ဗျာရင်းနှီးယုံကြီးအုတ်ချုပ်ရေးပေါ့။စသဖြင့်ဌာနမှူးရီရတဆင့်ကျွန်တော်တို့အောက်ခြေဝန်ထမ်းတွေကိုခေါ်ပြီးတော့16ရက်နေ့မတိုင်ခင်73 74ရက်ဒီမသူဌာနအသီးသီးမှာကြောကြပါဗျာ။
အဲ့တော့အဲ့ဒီမှာဟိုကြိုပြီးတော့စင့်ခေါ်တဲ့အခါမှာမလိုက်တဲ့ဝန်ထမ်းတွေကိုဘယ်လိုအရေးယူမလဲဆိုတာကိုပြောရရှိလား
။အဲမလိုက်တဲ့ဝန်ထမ်းတွေကိုကျွန်တော်ထိရောက်စွာအရေးယူမယ်ဆိုပြီးကျွန်တော်တို့ပြောတယ်။ထိရောက်စွာအရေးယူမယ်ဆိုတာသူဆိုလိုတဲ့သဘောကတော့နေပြောင်းပစ်မယ်ကျွန်တော်တို့ကဒီရာဓုချပစ်မယ်လိုအပ်လာရင်ကျွန်တော်ဖြုတ်ပစ်မယ်ဆိုတဲ့အဆင့်ထိကျွန်တော်တို့ပါတယ်ဗျ။
အဲ့တော့ဝန်ထမ်းတွေဆိုတဲ့နေရာမှာအမျိုးသားရောအမျိုးသမီးရောအရာရှိရောအတမန်ရုံးကဟိုအကူရောအကုံပါလားဘယ်လိုလူမျိုးတွေကိုအဓိကယူခေါ်လဲ။
အော်အမျိုးသမီးတွေမပါဘူးဗျဥမာဆေးရုံကဆိုဒေါက်တာကြီးကိုယ်တိုင်ကျွန်တော်ဂျူဒီကုတ်တွေနဲ့ကျွန်တော်လမ်းအ
ဲ့ဆိုတော့ဒါရေနံမြေတွေကဒီရေနံနဲ့ဆိုင်တဲ့အလို့သမားတွေတွေမဟုတ်ဘဲနဲ့ဆေးရုံတို့ကျန်တဲ့ဌာနတွေရဝန်ထမ်းတွေလည်းပါတဲ့သဘောပေါ့အ
ဲမဟုတ်ဘူးခင်ဗျာကျွန်တော်ကရင်းညွှန်းတဲ့ရင်းညွှန်းကဆေးရုံကရေနံဆေးရုံကိုရင်းညွှန်းတာရေနံဆေးရုံဆိုကျွန်တော်တို့စီမှာတက်တက်ရှိဒီဆိုရင်ဝန်ကြီးဌာနလက်ဟောပါပဲအဲ့
တော့ဒီမှာတစ်ခုသိချင်တာကလုံအားပေးလုံရတဲ့ခါကျတော့လုံအားပေးစင့်ခေါ်ခံရတဲ့အလို့သမားအကြီးအတွက်ပေါ့လေဝန်ထမ်းအကြီးအတွက်ဘယ်လောက်ရှိလဲဘယ်နေ့တွေမှာအလို့အားပေးကိုခိုင်းနေတာလဲ
အဲကျွန်တော်2005ကျော်ပါလေအဲ16နှစ်မိနစ်ကြီး6နာရီမထိုးခင်တယ်လေကျွန်တော်တို့အဲ့ဒီ0.10ဆိုတဲ့ဆက်ရမယ့်နေရာကိုကျွန်တော်ရောက်သွားတော့ဗျာဟောလိုအပ်ပြီးအပူကျုလုပ်တဲ့နေရာကိုကျွန်တော်တို့ဒီဝန်ထမ်းတွေကိုပို့ချူကားရတော့ရင်းနှံပိုင်ကားတွေလည်းပါလေနောက်တစ်ခါဒီအရက်ကားတွေလည်းပါပါလေရက်ကဆိုတော့ဝီးပြီးလိုင်းကားတွေပေါ့ဗျာဥမာ6မှာဆိုရင်ကျွန်တော်တို့ကများသုံးလုံးလိုဟာမျိုးရှိမယ်အဲဒါမျိုးတွေပါတယ်ဒါမျိုးတွေသူချိုးဆွဲတယ်ပေါ့ဗျာအဲ့ဒီလိုအပ်ပြီးပွင့်မှာပဲချိုးဆွဲပါတယ်အဲ့ဒီကိုကြောက်တတ်ပြီးတော့တပေပတ်တယ်အဲ့တပေရှိတဲ့ကျွင်းကိုကုကျွင်းကိုကျွန်တော်တို့ကြားမြေရလဲမာတဲ့အခါကျလက်တွေပေါက်နေတာပေါ့ဗျာအလို့မလို့တဲ့လူတွေကဘယ်လူတွေမလို့တော့သူဌာနကြီးမှုဂဇက်တဲ့ officer တွေရဲ့တော့ဘုံမှုဆီအောင်တော့မလို့ဘူးဗျသူတို့ကတော့အရေးတည်တဲ့မှာပေါ့ရွက်ပြင်တဲ့တွေအောင်မှနေကြတာပဲကျန်တဲ့ unskilled worker တွေကျွန်တော်လုံးကြတာ
အဝန်ထမ်းတွေကိုလုံအားပေးဖို့အာရမစင့်ခေါ်တယ်လို့ဆွဆွဲခံရသူရင်းနှီးမြေမန်နေဂျာဘုံမှုဆီအောင်ကို RFA ကဆက်သွယ်မေးမြန်းကြည့်တော့
ကျွန်တော်တို့ဖြေခွင့်မရှိပါဘူးเน
าะလက်ခံပါဒါပေမဲ့ကျွန်တော်တို့အမှားအမှန်သိကြလို့ပါကျွန်တော်တို့ဘက်ကဟိုလေမဟုတ်ဘဲနဲ့မလွှင့်ကြလို့ပါခင်ဗျာကျွန်တော်တို
့အဲဟုတ်ပါပြီမှားမှမှန်ကျွန်တော်တို့လက်မခံကျွန်တော်လည်းမသိကျွန်တော်လည်းဖြေခါဝင်ရုံးတာပဲเนา
ะဟဲ့ RFA ကဘုံမှုစစ်အောင်ပြောတယ်လို့ပဲစွန့်အင်ဝင်ကြီးကျုံးကိုဆက်သွယ်မြင်းမြန်းကြည့်တဲ့အခါမှာလည်းဒီကိစ္စနဲ့ပတ်သက်လို့ဘာမှမသိဘူးလို့သာပြန်ဖြေဆိုပါတယ်ဒီတော့ကဇွန်လအတွင်းကအာရမလူဟာပေကိစ္စတွေမှာကားတွေချောဆွဲခံရတဲ့ကားလိုင်းတစ်ခုကိုမေးကြည့်တော့ကဒီဂျွန်လ16 17 18ရက်နေ့မှာကားနစီပေးခဲ့ရကြအောင်အခုလိုပြောပြပါတယ
်ပေးရတာနစီပဲပေးရတယ်မျိုးတွင်လိုင်းပေါ့နော်ရွှေချင်သေးဆိုတော့မျိုးတွင်လိုင်းနစီပဲပေးတယ်ကိုအဲ့ဒီဟာဒီမျိုးနယ်ကဒီဘယ်လိုပြောရမလို့ပြီးခံပြိုးတို့ပေါ့နော်သူတို့မယားကအဖွဲ့တို့ကတော့အဲ့ဒီစီးဖို့အတွက်နစီပေးပြီးသူတို့အဲ့ဒီမှာဟွာဖွင့်ပြီးတော့ပြီးသွားတာပဲလေ
ဟုတ်ကဲ့လေးရနေတော့ဆရာဆံမတွေကိုကြက်စုပြင်ကိစ္စတော့ပေးရသေးလားခင်ဗျာကား
လေးရနေက34စီးကို
အဲ့ဒါတွေကိုတနေကုန်ပေးရတာလားခင်ဗျဘယ်လိုများဟိုစီစဉ်ပါလဲ
တနေပေါ့တနေပဲတမနဲ့ဟိုမနဲ့ပိုင်းသူတို့ဖွင့်တဲ့နေ့ဖွင့်တဲ့ပိုင်းပဲပေးရတယ်လေ
အာရမလူအားပေးစင့်ခေါ်ခံရတဲ့ရင်းနှီးမြေဝန်ထမ်းကတော့ဒီအာရမလူအားပေးကိစ္စမှာဝင်ကြီးအဆင့်အထိသိရှိပုံရတယ်လို့ယူဆပါတယ်အဲသူကအခုလိုပြောပြပါတယ
်အကျစုပြင်စုစုပေါင်းဒီကျွန်တော်တို့ဝန်ထမ်း2500ကျော်စိုက်သွားလာတသိန်းကျော်လေကျွန်တော်အဲဒီမှာ19ရက်နေ့ကိုရောက်တဲ့ခါကျတော့ဒီဟိုစွိုင်းဝင်ကြီးကျွန်တော်တို့ရောက်လာတာပေါ့ဗျစွိုင်းဝင်ကြီးကရောက်တဲ့ခါကျတော့သူတို့ဘာပြောလဲဆိုတော့စွိုင်းဝင်ကြီးကကျိုးကျစုပင်စိုက်တာနေသေးတယ်ကွာတဲ့နောက်ထပ်တန့်ချီပြီးစိုက်ရမယ်ဆိုကျွန်တော်တို့ပြောသွားသေးတယ်
ကျွန်တော်တိတိလောက်ဆိုရင်စိုက်ခိုင်းတဲ့ရက်တွေကဇွန်လ16ရက်18ရက်17ရက်3ရက်စိုက်ခိုင်းတယ်ဆိုတော့ဇွန်လ18ရက်18ရက်ကစနေတနင်္ဂနွေဖြစ်နေတယ်စနေတနင်္ဂနွေမှာတော့အစိုးရဝန်ထမ်းတွေကိုအဲ့လိုပဲခေါ်ပြီးတော့အလို့အားပေးခိုင်းတယ်ဆိုတဲ့သဘောမျိုးလား
ဟုတ်တယ်ခင်ဗျအဲ့18ဆိုတာစနေတနင်္ဂနွေကျွန်တော်အားလိုက်ကျွန်တော်လာခြင်းနဲ့ကုမိသားစုဘွားလေးတွေပြန်ရခြင်းနဲ့ဟိုကျွန်တော်တို့ဝန်ထမ်းတွေဆန္ဒမပါဘဲနဲ့အမိန့်ရကျွန်တော်လုတ်လိုက်တာလုတ်လုတ်နေရတာပေါ့ကြောက်တော့လုတ်နေရတာ
အဲ့လိုလုတ်တဲ့အခါမှာလူအားကမပေးဘူးအဲ့ဒါအပြင်ကိုသမထမင်းစားတာဘာညာအဲ့ကိစ္စတွေကိုလည်းလုတ်လဲအရှင်းပြပါအောင
်အဲကျွန်တော်တို့ကိုရမစ်ကိုစားတာပဲ7နှစ်တူအိမ်ပြန်စားခြင်းနဲ့လူသူတို့ကျိုးဖို့ကောင်းရင်လည်းလိုက်ဘူးလေစားခြင်းနဲ့လူကလည်းနေပေါ့ဗျာကိုထမင်းပိုင်ကိုစားကိုယူကိုတော့ပေါ့အဲ့တော့ဆိုတော့ဘာဖြစ်ကုန်လို့စီးကျုပ်ဝမ်းကျုပ်ဖြစ်ပြီးစိတ်ဝင်တရတဲ့လူတွေအများကြီးရှိတယ်ကျွန်တော်တို့ကလူအားကဥပါရင်ကျွန်တော်မရဘူးအဲ့ဒီရက်ဒီမှာမရတဲ့အပြင်ကျွန်တော်တို့လာစားလဲရတယောက်တယောက်ကို400 500 600ကျက်စုပင်ဘိုးဆိုပြီးကျွန်တော်ဖြတ်သေးတယ်ဗျာ
နကူကရောဒီ6ရေနံမြေတကအလူသမားတွေဟာနကူကရောဒီလိုမျိုးအာမလူအားပေးတာတွေကိုအခုလိုမျိုးစင့်ခေါ်တာမျိုးခံရဘူးလား
ပြောစရာကြမ်းတာချက်ဖို့ကံနေပြီလို့လေကျွန်တော်လွန်ခဲ့တဲ့4ရက်နေ့ကဒီကျက်စုပင်လိုပါပြီပဲတခါခေါ်သေးတယ်ဗျအဲ့ဒီတော့ကတော့ရေနံမြေလူသမားတွေမပါဘူးကျွန်တော်တို့ကြောင်းဆရာဆရာမတွေပါတယ်ဟိုတကြောင်းနှစ်ယောက်သုံးယောက်နှစ်ယောက်သုံးယောက်နေသူတို့ဒီဝေးပြေကာကြီးတွေနဲ့နစီးပေါ့ဗျသူတို့စိုက်တဲ့နေရာကအခုကျွန်တော်ဇီရိုမဟုတ်ဘူး6မြို့ရဲ့တောင်ဘက်မှာရှိတယ်ကျွန်တော်မိုးလာဝင်ဝနေရာမှာစိုက်တာ
အဝန်တန်းတွေကိုတော့အခုလိုမျိုးအရမလူအားပေးခိုင်းတာတွေ6မြို့နယ်မှာဖြစ်တယ်။ဒါပြင်6မြို့နယ်မှာရှိတဲ့တမန်ပြည်သူတွေကိုရောကျက်စုပင်ကိစ္စအပါဝင်အခြားကိစ္စတွေမှာအရမလူအားပေးခိုင်းတာတွေရှိတယ်လို့ကြားရတာကိုယ်တိုင်မြင်တာရှိလား
။ဟိုရက်ွက်တီထဲမှာခုနကကျွန်တော်ပြောခဲ့တဲ့ကျက်ဖို့က UCB လို့တဲ့လေးရက်နေရလို့သွားတယ်ကျက်စုပင်ဆိုင်ပြည်ကိစ္စမှာတော့ရက်ွက်တီထဲကလည်းပါတယ်။သူကရရက်ကဥထိုင်လည်းပါတယ်။ဤသက်ပါတယ်ကျွန်တော်တို့ကနောက်တစ်ခါမြို့မိမကြီးကပါတယ်။ရက်ွက်တီကလူကြီးအစ်စ်နဲ့ပါတယ်။ပုံလေးကျင်းလိုက်ကျွန်တော်က400ရယ်500ရယ်အဲ့လိုခေါ်ရမှာဘူးမြို့မှာနေမြေ15နေမြေရှိတာဟုတ်15နေမြေရှိတဲ့အခါကျနေမြေတစ်ခုမှာရက်ွက်3ခုတော့ပေါင်ထားတာဆိုခိုးရက်ွက်က2ယောက်3ယောက်ရက်ွက်က2ယောက်3ယောက်အဲ့လိုခေါ်တဲ့သဘောပေါ့ဗျာရတူရသားလေးပါပဲ
ဟုတ်ကဲ့တခုသိချင်တာကအဲ့လိုမျိုးပေါ့လေအာရမလူအားပေးခိုင်းခံရတယ်ဆိုတော့အိုင်ယန်လူကိုတော့လည်းကောင်းဒေတာဆိုင်ဟာအာနာပိုင်ကိုတော့လည်းကောင်းဝန်ထမ်းတွေဘက်ကနေပြီးတော့ငါတို့ကတော့အာရမခိုင်းခံနေရပါတယ်လို့တိုင်ကြားတာမျိုးတိုင်ကြားဖို့အားထုတ်တာမျိုးရှိပါလ
ားခုကြီးတော့ကျွန်တော်တို့အိုင်ယန်လူဒီဝန်ထမ်းတွေကနေပြီးတော့တူးချင်းတော်လကောင်တဖွဲ့ချင်းတော်လကောင်ကျွန်တော်တို့ဟိုတိုင်တာမရှိဘူးတူးချင်းမိသားစုပြဿနာရှုပ်ဖေးကုန်မှာကြောက်လို့ပဲကြောက်လို့နေရတာပါအဲကျွန်တော်တို့ဒါရရတော့အိုင်အယ်လိုလဲကျွန်တော်သိမှထင်ပါတယ်ကြောက်လို့ကျွန်တော်တို့ကမလို့ရှားရဲတာ
အဲဒီကိစ္စနဲ့ပတ်သက်လို့ RFA က ILO နိုင်ငံတကာလူ့အမအဖွဲ့ရန်ကုန်ရုံးတာဝန်ခံ Mr. Richard Horsey ကိုမေးကြည့်တော့သူကအခုလိုဖြေပါတယ
် I mean the first thing is that I don't disclose the complaints the cases that I get only I would put
ကျွန်တော်အနေနဲ့လက်ခံရရှိတဲ့တိုင်ကြားချက်တွေကိုလူသိထင်ရှားထုတ်ဖော်ပြောဆိုတာမျိုးမလုပ်ပါဘူးအဲကျွန်တော်ပုံမှန်ရေးသားနေကြအစီရင်ခံစာမှာတော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့အချင်းယုံတင်ပြတာမျိုးလုပ်ပါတယ်အဲဒါကြောင့်ဒီ6မြို့နယ်ကကိစ္စနဲ့ပတ်သက်ပြီးတော့လေတစုံတရာမှတ်ချက်မပေးလိုပါဘူးလို့ ILO ဌာနကိုယ်စားလှယ် Mr. Richard Horsey က RFA ကိုပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ